မေကန်လွတ်တော်သမိုင်းမှာအကုန်ကျအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွတ်တော်ကိုယ်စားလှယ်နေရာအတွက်ယူကောက်ပွဲပါဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွတ်တော်ဂျာပြတ်ယူကောက်ပွဲမှာ Republican Party ကအနိုင်ရခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲဂုဏ်ယူပြောကြားလိုက်ပါတယ်ယူကောက်ပွဲရဲ့အဆုံးသတ်ချက်မှာအမေရိကန်ကိုကြီးကျယ်မြင့်မြတ်အောင်လှုပ်ချင်တဲ့သူတွေက9နေရာတရင်အတူတွေနဲ့အကုန်ကျခံတုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနည်းအားမမရခဲ့ဘူးဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါတကယ်တော့ Republican Party က၄နေရာ Democrat ဘက်ကတနည်းအားအနိုင်ရခဲ့တာဖြစ်ပါတယ်မနေ့ကဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲမှာတော့ပြည်နယ်ဆိုးအရာရှိအောင်သူဖြစ်တဲ့ Karen Handel အနိုင်ရခဲ့ပြီး Democrat ကိုယ်စားလှယ် John Ossoff ရှုံးနေခဲ့ပါတယ်တောင်ကယ်ရိုလိုင်းနာပြည်နယ်ကလွတ်တော်နေရာကိုလည်း Republican ကိုယ်စား Ralph Norman အနိုင်ရရှိခဲ့တာပါသမ္မတထရန့်အစိုးရရဲ့အဓိကနေရာတွေမှာတာဝန်ပေးခန့်လိုက်တဲ့ Republican ကိုယ်စားရဲ့လက်လက်သွားတဲ့နေရာတွေအတွက်ဒီပြည်နယ်ကခုမှရွေးကောက်ပွဲကိုကျင်းပခဲ့ရလဲဖြစ်ပါတယ်။သမ္မတ Trump ရဲ့ Twitter မှတ်ချက်နောက်တစ်ခုမှာတော့ Democrat တွေအနေနဲ့ Republican တွေရဲ့ကျန်းမာရေးဆန့်ကျင်မှုဥပဒေအခွန်ပြတ်တောက်မှုနဲ့လူကြုံရေးကိစ္စတွေမှာအတူလက်တွဲဆောင်ရွက်ခဲ့မယ်ဆိုရင်ဒီချက်ပို့ပြီးအခြေအနေကောင်းနိုင်တယ်လို့အနောက်ရှေ့ပင်းနေလို့အလုံးဖြစ်နိုင်မှုဆိုပြီးပြောဆိုခဲ့တာပါ။သမ္မတ Trump ရဲ့ငါးလတာအစိုးရတက်တန်းအတွင်းမူဝါဒရေးရာအရေးပါတဲ့ဥပဒေတွေကိုချမှတ်ဖို့ကြိုးပမ်းမှုတွေမှာတော့ Democrat တွေရဲ့ဟန်တာမှုတွေကြန့်ကြာအောင်အချိန်ဆွဲထားတာနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။